ိုရီးယားရင်ကျင်းမှုဝန်ကြီးဌာနနဲ့ပြည်ဆိုင်ရာရင်ကျင်းမှုပလဲရေးကိုရီးယားဖောင်ဒေးရှင်းတို့ပူးပေါင်းပြီးကိုရီးယား TV ဇာတ်ကားတွေမြန်မာပြည်ကိုအခမဲ့ပေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။အစပိုင်းမှာနိုင်ငံပိုင် MRTV ကနေကိုရီးယားအချစ်ဇာတ်ကားပြသဖို့စီစဉ်ပါတယ်။မြန်မာပြည်သက်ကိုဖြီးပျော်တဲ့ရွေးချယ်တဲ့အချစ်ဇာတ်ကားကိုအခမဲ့ဖြန့်ဝေတာတော့မဟုတ်ပါဘူး။ကိုရီးယား TV ဇာတ်ကားကိုကြည့်ပါများလာရင်တောင်ကိုရီးယားနိုင်ငံပေါ်မှာအကောင့်မြင်သူတွေတိုးပွားလာမယ်ဆိုတဲ့မျှော်လင့်ချက်နဲ့ကိုရီးယား TV ဇာတ်ကားတွေကိုအခမဲ့ဖြန့်ဝေနေတာဖြစ်ပါတယ်။တောင်ကိုရီးယားအပေါ်အမြင်ကောင်းလေလေတောင်ကိုရီးယားကွန်ပျူစီကိုလည်းသဘောကျလေလေဖြစ်လာအောင်ဖန်တီးတဲ့ဝါဒဖြန့်ချက်တစ်ခုဖြစ်ပါတယ်။တရုတ်ပြည်မှာတောင်ကိုရီးယားဇာတ်ကားကောင်းမှုကြောင့်ကိုရီးယားအလှကုန်တဲ့အစားအသောက်တွေအလွန်ရောင်းကောင်းသွားတဲ့သာရကတွေရှိပါတယ်။အခြားကွန်ပျူစီကိုလူကြိုက်နေပေမဲ့အလားကိုအယောင်းတွက်နေတာဟာကိုရီးယားရေကျေးမှုကိုနှစ်သိမ့်သူတွေများနေတာကိုပြသရာရောက်တယ်လို့ပညာရှင်အချို့ကသုံးသပ်ပါတယ်မြန်မာပြည်မှာ TV ဇလန်60ရာခိုင်နှုန်းဟာကိုရီးယားဇာတ်ကားဖြစ်ပါတယ
်ကိုရီးယားဇာတ်ကားဖြစ်စားတဲ့မြန်မာပြည်မှာတောင်ကိုရီးယားကိုသွားပြီးအလုပ်လုပ်ချင်သူတောင်းတဲ့ကြီးရှိနေပါတယ်ဒီနှစ်ထဲမှာမြန်မာလူသား4000ကျော်သာတောင်ကိုရီးယားကခေါ်ယူဖို့အစီအစဉ်ရှိပေမဲ့သွားကျင်သူက3000ကျော်ရှိပါတယ်။ကိုရီးယားဘာသာစကားနဲ့ကျွမ်းကျင်မှုစစ်ဆေးပွဲကိုအောင်မြင်မှသာရွေးချယ်ခံရနိုင်တာကြောင့်ဆံမွေးအောင်ဖို့ရင်းနှီးမြှုပ်နှံရတဲ့ပမာဏကလည်းအလွန်ကြီးမားပါတယ်။ကိုရီးယားဆံမွေးအောင်ဖို့အတွက်ပြင်ဆင်ရတဲ့ဈေးက7,300လောက်ရှိတယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့တောင်ကိုရီးယားရောက်တဲ့အခါလစဉ်7,300ကျော်15,000လောက်ရနိုင်တာမို့ရင်းနှီးအကျိုးနဲ့နေသလိုဖြစ်နေပါတယ်။ကိုရီးယားထုတ်ကုန်လုပ်ငန်းစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာမြန်မာအလို့သမားတွေကိုတုံးကြပါတယ
်မြန်မာပြည်မှာအများဆုံးရင်းနှီးပြုံနံတဲ့ထိပ်တန်းစင်နိုင်ငံတွေမှာတောင်ကိုရီးယားလည်းပါဝင်ပါတယ်လော်တေနဲ့ဒေဝူတို့ကုမ္ပဏီကြီးတွေကစပြီးလက်လီဆိုင်စားတောက်ဆိုင်တွေအထူးဖွင့်ထားတာမို့ကိုရီးယားကုမ္ပဏီတွေကိုနေရာတိုင်းမှာတွေ့နိုင်တယ်လို့ဖြစ်နေပါတယ်ဒါပေမဲ့ဟန်တာဝရီလေးစိတ်ကန်ထရိုက်ကိုတော့တောင်ကိုရီးယားမရပဲစင်ကာပူကရသွားပါလေ။ရန်ကုန်ဒလာဒလာစီမံကိန်းကိုအမေရိကန်ဒေါ်လာ340နဲ့အကောင့်ထည့်ပို့ဖို့တောင်ကိုရီးယားကတာဝန်ယူထားပါလေ။တမနီကျိုးဆိုင်လေးလံတော်သာတည်ဆောက်မဲ့နေရာကပေးပေးရသူတွေကိုလွန်ခဲ့တဲ့နှစ်ကစပြီးရောကြီးပေးပြီးဖြစ်ပါလေ။ကိုရီးယားချင်းငွေကိုအတိုးတက်တာစွာနဲ့ရယူပြီးတည်ဆောက်မှာဖြစ်လို့အနည်း40အတွင်းချင်းအောင်ပြန်ဆက်ရမယ်အစီအစဉ်ဖြစ်ပါလေ။
နေပြည်တော်ကောင်စီရေစင်းတက္ကသိုလ်နယ်မြေမှာတောင်ကိုရီးယားမြန်မာစစ်မှုလေယာဉ်တင်နှန်းကြောင်းလွန်ခဲ့တဲ့မတ်လကဖွင့်လှစ်ကြောင်းသိရပါတယ်မြန်မာစစ်မှုလေယာဉ်အသွင်ကူးပြောင်းမှုကိုတောင်ကိုရီးယားကကူညီပေးတဲ့အနေနဲ့ဖွင့်လှစ်ထားတာဖြစ်ပါတယ်လေယာဉ်သုံးဆက်ဖြစ်စီကိရိယာမောင်းနှင်မှုနဲ့ထိမ့်သိမ့်ပြုပြင်မှုကျွမ်းကျင်အောင်တင်နှန်းတစ်ချိန်မှာလူ40လေးကျင့်တင်ကြားပေးဖို့ရည်ရွယ်ပါတယ်တောင်လူသမားတွေမှာလေယာသုံးစက္ကရိယာတွေရှိနေပေမဲ့ပြင်ဆင်ထိမ့်သိမ့်တဲ့ဘက်ကအားနေတဲ့အတွက်အခုလိုတင်နှံဖွင့်ရတာပါအမေရိကန်ဒေါ်လာ6သန်းတောင်ကိုရီးယားဘက်ကယင်းနေပြီးမြန်မာစစ်မှုလေယာအသွင်ကူးပြောင်းရေးကိုတဒတ်တအားပါဝင်ကူညီဖို့သဘောဖြစ်ပါတယ
်မြမယင်းနာနဲ့သဘာဝဓာတ်ငွေကိုတောင်ကိုရီးယားကစိတ်အဝင်စားဆုံးဖြစ်ပါတယ်ဒုက္ခနဲ့တဲ့အလုသမာဓုရှိနေတာဟာလေတောင်ကိုရီးယားအရင်အနည်းကိုဆွဲဆောင်တယ်လို့ဖြစ်နေပါတယ်ဒါပေမဲ့ဖွံ့ဖြိုးရေးအကူအညီပေးတဲ့နေရာမှာတောင်ကိုရီးယားဟာအခြားအာရှနိုင်ငံတွေနဲ့အများကြီးနည်းနေပါလေ။ဥပမာ2001ကနေ2013အထိ73နှစ်အတွင်းမှာမြန်မာကိုတောင်ကိုရီးယားပေးတဲ့ဖွံ့ဖြိုးရေးအကူအညီဟာအမေရိကန်ဒေါ်လာတန်း90သာရှိပါသေး။အခုမှအနောက်တိုင်းအကူအညီတွေများလာလို့အတတ်ပညာပိုင်းမှာတောင်ကိုရီးယားကဝန်ကူနေပုံရပါသေး။မြန်မာတောင်ကိုရီးယားတန်တမာဆက်ဆံရေးအနည်း40မြောက်အထိမ်းအမှတ်ဖြစ်နိုင်ငံကပကြီးပညာရှင်20ရက်လက်ရာတွေကိုလုံခဲ့တဲ့ဇူလိုင်လကရန်ကုန်မှာပြတ်တာပါတယ်အမှုပညာမှာလည်းသူတို့ပြပွဲတွေလုပ်နေတာဟာ3နှစ်လောက်ရှိနေပါပြီစီးပွားရေးတွေမကဘဲရင်ကျင်းမှုအမှုပညာဘက်မှာပါတောင်ကိုရီးယားဘက်ကပါဝင်လာတာထင်ရှားပါတယ်ဒါပေမဲ့တရုတ်နဲ့ဂျပန်ကိုပြန်ဆိုင်နိုင်လောက်အောင်အင်အားမရှိသေးပါဘူးအခြေအနေကြည့်ရတာကတော့မြန်မာတောင်ကိုရီးယားဆက်ဆံရေးဟာအရှိန်အဟုန်နဲ့တိုးပွားလာဖို့တောင်ရှိပါတယ်ခင်ဗျာ